ီကိစ္စဟာကျမတို့ဟာဥပဒေနဲ့ဆိုင်တဲ့ကိစ္စလည်းဖြစ်ပါတယ်လူမှုရေးနဲ့ဆိုင်တဲ့ကိစ္စလည်းဖြစ်ပါတယ်ဒါတစ်ဖက်ကဥပဒေရေးရဆိုလို့ရှိလို့ရှင်ဒီလိုအမှုတွေအတွက်ဘယ်လိုပုံစံနဲ့ဥပဒေရေးရေးယူရမလဲဆိုတာနောက်ဆုံးကျတော့ဒါလွှတ်တော်ကဆုံးဖြတ်ရမှာပါဒါမှမဟုတ်ဒါလူမှုရေးကိစ္စတစ်ခုလည်းဖြစ်ပါတယ်ဘာကြောင့်ဒီလိုတဲ့ငယ်တွေကိုပရင်းကြီးတဲ့ပြုတဲ့မှုတဲ့အမှုတွေဘယ်လိုလောက်များနေတာလဲကျမတို့ရဲ့လူမှုအတိုင်းဝိုင်းမှာဘာအားနည်းချက်တွေရှိလဲဆိုတော့ကျမတို့ပြန်ပြီးတော့ကြည့်ဖို့လိုပါတယ်ဒါဟာမိသားစုစနစ်နဲ့ဆိုင်လားကလေးတွေကိုတည်ချာချာမဆောင်ရှောက်ထားနဲ့ဆိုင်လားပတ်ဝန်းကျင်ကစိတ်ထားတွေကကြမ်းတမ်းလာတာလားကြမ်းတမ်းလာတာဆိုတော့ဘာကြောင့်လဲဥပမာမူးယစ်ဆွေးဝါးကြောင့်ဖြစ်တာလားဒါမှမဟုတ်ဒီလိုအခုခေတ်မှာဆိုရင်အမြဲပဲကြည့်လို့ရတဲ့အမျိုးမျိုးဗီဒီယိုတွေဘာတွေကြည့်စာအုပ်တွေဘာတွေဖတ်ပြီးတော့စိတ်တွေကမငြိမ်သက်ဖြစ်လို့လားအဲ့ဒါကိုကျမတို့ကအကြောင်းရင်းကိုရှင်းရပါမယ်ပြဿနာတစ်ခုကိုဖြေရှင်းကျင်လို့ရှိလို့ရှိရင်ဘာကြောင့်ဒီပြဿနာပေါ်ထွက်လာတယ်ဆိုတာကိုကျမတို့ရှာမှာဖြစ်ပါတယ်အဲ့ဒါကိုကျမတို့လူမှုရေးဘက်ကနေပြီးတော့ကျမတို့ဒါကိုလေ့လာပါမယ်လေ့လာပြီးတော့ဘယ်လိုကျမတို့အဖက်ဖက်ကနေပြီးတော့ခြေလှမ်းတင်လဲဆိုတာကိုဆုံးဖြတ်ပါမယ်ဥပဒေတွေထုတ်ယုံနဲ့မလုံလောက်ပါဘူးဥပဒေကဥပဒေအရာအရေးယူတာတတ်တတ်ပါဒါနဲ့တွေမပြီးပါဘူးတကယ်ကျမတို့လောက်အမှာဒီလိုကိစ္စတွေအမြင့်ကိုကျမတို့ကနေပြတော့အမြင့်ကနေကိုပြတော့လှန်ပလိုက်ရမှာဖြစ်ပါတယ်။ဘာကြောင့်ဒီလိုဖြစ်တာလဲမဖြစ်အောင်ဘယ်လိုလုပ်ရမလဲအားလုံးကလည်းတာဝန်ရှိတယ်ဆိုတာကိုကျမစောစောကပြောသလိုပေါ့။ဘာကိစ္စပဲဖြစ်ဖြစ်နိုင်ငံတကာနိုင်ငံမှာအောင်မြင်အောင်လုပ်လို့ရှင်အားလုံးကတာဝန်ရှိပါတယ်။ပတ်ဝန်းကျင်မှာတာဝန်ရှိပါတယ်။ရပ်ရွာမှာတာဝန်ရှိပါတယ်။မိဘတွေမှာတာဝန်ရှိပါတယ်။ကလေးတွေကမိဘတွေဘယ်ရောက်နေတယ်လဲဒီလိုဖြစ်တဲ့အခါမိဘတွေကအလုပ်လုပ်နေရလို့လားဒါဆိုရင်စီးပွားရေးနဲ့ဆိုင်တယ်ပေါ့။ဒီမိဘနှစ်ယောက်စလုံးအလုတ်လုံးမှစားနိုင်တောက်နိုင်တဲ့အခြေအနေရှိလို့လားဒီတော့မိဘတွေကအလုတ်လုံးနေတဲ့အခါကျရင်သားသမီးတွေကိုဘယ်လိုထားပခဲ့လဲပတ်ဝန်းကျင်ဝိုင်းပြီးတော့မဆောင်ရှောက်ပေးဘူးလားမိဘတွေကရောသူတို့သားသမီးတွေလုံခြုံအောင်လို့အစီအစဉ်တွေမလုပ်နိုင်ဘူးလားဘာကြောင့်မလုပ်နိုင်လဲမလုပ်နိုင်လို့ဆိုလို့ရှိရင်အစိုးရကဘယ်လိုပုံစံနဲ့ဖြည့်ဆည်းပြီးတော့ကူညီပေးရမလဲကလေးများကလေးထိန်မို့ကလေးထိန်ဌာနတို့စသဖြင့်ပေါ့နော်ဒီလိုနေရာတွေပို့ပြီးတော့လိုလို့လားပတ်ဝန်းကျင်ကရောဂရုမစိုက်ဘူးလားဒါအမျိုးမျိုးကျမတို့စဉ်းစားရမှာဖြစ်ပါတယ်အဲ့တော့အဖြေတစ်ခုတည်းမရှိပါဘူးတချို့ကတော့ဘာဖြေစီခြင်းလဲဆိုတော့ဒီလိုရာဇဝတ်မှုကျူးလွန်တဲ့သူတွေကိုအပြစ်ဒဏ်လေးကြီးကြီးမားမားကြီးပေးရမယ်ပေါ့နော်ဒါပဲပြောနေတယ်ဒါတစ်ခုတည်းနဲ့မလုံလောက်ပါဘူးဒါလည်းလိုအပ်တယ်လို့အပြစ်ဒဏ်ဟာကြီးတဲ့တော့ကြီးဖို့တော့လိုပါတယ်ဒီလူမှုရေးအရာဒီလိုကိစ္စတွေမဖြစ်ပေါ်အောင်ကတော့ကျမတို့အားလုံးကဝိုင်းပြီးတော့အဖြေရှာမှာဖြစ်ပါတယ်လို့ပြောပြရစီကျေးဇူ
းခရကတော့မကြာသည့်မီကစင်ကာပူနိုင်ငံရောက်ရှိစဉ်စင်ကာပူရောက်မြန်မာတွေနဲ့တွေ့ဆုံပွဲမှာနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ကတင်ငင်ပရင်းမှုနဲ့ပတ်သက်လို့မိကွန်းကိုဖြေကြားသွားခဲ့တာဖြစ်ပါတယ်ဒေါက်ဆန်းစုကြည်ပြောကြားခဲ့သူတင်ငင်ပရင်းမှုတွေကိုအေးအေးယူမှုဟာဥပဒေနဲ့ဆိုင်တဲ့ကိစ္စရဖြစ်ပါတယ်ဒါကြောင့်မြန်မာနိုင်ငံမှာတိတ်ငယ်မရိမှုကိုရေးယူတဲ့ဥပဒေပြဋ္ဌာန်းချက်ရှိပါသလားဆိုတာကိုအရင်ဆုံးစမ်းစစ်လိုပါတယ်။ဥမီလွင်ဦးကတော့ AHRC ကအာရှလူခွင့်ကော်မရှင်ဖွဲ့ကဥပဒေအကြံပေးဖြစ်ပါတယ်
။ပြည်မှုဆိုင်ဥပဒေပုံမှန်386မှာကတော့မရိမှုနော်အာဓမ္မစီကျင်မှုအနိုင်ထက်ပြုကျင့်မှုတွေနဲ့ပတ်သက်ပြီးတော့ပြဋ္ဌာန်းထားတဲ့ဥပဒေပြဋ္ဌာန်းချက်တွေရှိပါတယ်။ကျမဆိုင်ဥပဒေပေါ်မှာ386ပြားမရင်းမှုမြောက်တယ်ဆိုလို့ရှိရင်တော့ကစစ်တဲ့ကျွန်းပြစ်ဒဏ်ဒီပြောက်တဲ့ပြစ်ဒဏ်ပြနိုင်တာပေါ့နော်ဒါပေမဲ့အသက်အရွယ်ပြဋ္ဌာန်းချက်တည်နေတော့အတိအကျကျွန်တော်ကပြဋ္ဌာန်းထားတာမရှိပါဘူး။ဘာကြောင့်အဲ့ဒီလိုမရှိသလဲဆိုတော့ကဒီဥပဒေကပြဋ္ဌာန်းထားတာကအင်္ဂလိပ်ကိုလိုနီလက်ထက်ဆိုတာကပြဋ္ဌာန်းခဲ့တာဖြစ်တယ်။အဲ့တော့အင်္ဂလိပ်ကိုလိုနီလက်ထက်ကပြဋ္ဌာန်းထားတဲ့အခါမှာမြန်မာနိုင်ငံကအိန္ဒိယရဲ့လက်အောက်ခံတစ်စိတ်တစ်ပိုင်းဒေသဖြစ်တယ်အဲ့တော့အိန္ဒိယမှာကဟိန္ဒူလူမျိုးရှိတယ်၊မွတ်စလင်လူမျိုးရှိတယ်၊ဂျိန်းလူမျိုးတွေရှိတယ်၊လူမျိုးပေါင်းစုံတွေကြားထဲမှာအာလုံးလောက်ထုံနိုင်တဲ့ဥပဒေတရားကိုရေးဆွဲဖို့အတွက်သူတို့ပြဋ္ဌာန်းထားတာဖြစ်တဲ့အတွက်အဲ့ဒီမှာတော့အသက်အရွယ်ဘယ်လောက်ရည်ဆိုတဲ့တိတိကျကျပြဋ္ဌာန်းချက်မပါလာပါဘူး။သို့တော်လည်းပဲဒီကလေးသူငယ်တွေရဲ့အခွင့်အရေးတွေကာကွယ်ပေးဖို့အတွက်နိုင်ငံတကာမှာလိုအပ်လာတဲ့အခါမှာဒီကုလသမဂ္ဂကနေပြီးတော့ကလေးသူငယ်ဥပဒေကိုပြဋ္ဌာန်းလာတယ်။အဲ့ဒီဥပဒေကိုလည်းနိုင်ငံတော်တော်များများကနေပြီးတော့လိုက်နာပြီးတော့အစိုးရပြောကြတယ်ပေါ့နော်။ကလေးစစ်သားတွေမစုဆောင်ရင်ကလေးသူငယ်တွေမနှိမ့်ဆက်ဖို့မချိန်ချဖို့မငြင်းပါမှုအနိုင်အထက်မပြုကျင့်ဖို့ မတော်မတရားတွေမလုပ်ဘူးဟန်တာတဲ့ဥစ္စာကြီးကိုနိုင်ငံတော်များအနေနဲ့လက်မှတ်ရေးထိုးထားတာရှိပါတယ်အဲ့ဒီမှာကျွန်တော်တို့မြန်မာနိုင်ငံငါလေဒီကွန်ဗင်းရှင်းကိုလိုက်နာပါမယ်ဆိုပြီးလက်မှတ်ရေးထိုးထားတာရှိပါတယ်အဲ့တော့လက်မှတ်ရေးထိုးတာပြီးတဲ့အခါမှာဥပဒေမှာပြဌာန်းထားတဲ့အတိုင်းကိုကျွန်တော်တို့တရားစွဲဖွဲ့စည်းတည်တရားစီရင်ဖွဲ့စည်းတည်ကကိုယ်ကိုယ်ပြပြ
မဆောင်ရွက်နိုင်မင်းနဲ့ဒီကြီးလေးတဲ့ပြည်တံပြရမယ်ကိစ္စရမှာလဲကြီးလေးတဲ့ပြည်တံမပြီးခွန်နေနေလောက်ပြည်တံပြလိုက်တယ်လူချင်းချလာကိုနေလွတ်လာတယ်အဲ့ဒီလိုမျိုးအဖြစ်တွေမျိုးကြုံတွေ့ရတယ်ကျွန်တော်တွေ့ရတယ်မကြသည့်မိကတော့လူမှုဝန်ထမ်းကယ်ဆယ်ရေးနှင့်ပြန်လည်နေရချထားရေးပြည်တော်စုဝင်ကြီးဒေါက်တာဝင်းမြတ်အေးကထောင်960ခုခလေးတုံငယ်ဥပဒေမှာ တငယ်ပရင်းမှုနဲ့ပတ်သက်လို့ပြစ်မှုပြစ်ဒဏ်အတိအကျဖော်ပြထားခြင်းရှိတာကြောင့်အဲ့ဒီဥပဒေကိုပြန်လည်ရေးဆွဲနေပြီးတငယ်ပရင်းပြစ်မှုကျူးလွန်သူတွေကိုအနည်းဆုံးထောင်ဒဏ်10နှစ်ကနေတစ်သက်တစ်ကျွန်းထိချနိုင်စေမဲ့အချက်ကိုထည့်သွင်းထားကာခလေးတုံငယ်တွေကိုထိရောက်စွာကာကွယ်ဆောက်ရှောက်နိုင်ဖို့ပြည်တော်စုရှိနေချုပ်ကိုအကြံဉာဏ်တောင်းခံထားကြောင်းနဲ့မကြာမီတွင်ဒီထောင်960ခလေးတုံငယ် Yahoo, Pyoja Gibari. Don Sansuji, Pyoja Gidalu, Tingem Ring Muriha, Lumu, Taiwan Ane Jejang Pippi, Ubri Ya Dam Ho, Di Pietanahu, Pishimu, Aloma, Dawin Shiga, Amigani, Lampiame, Sweet Chenebadelu, Umilu, Ugu, Miji Gibari.
Diga or Dilu, Wamba, Mu, Diga Luravano. ပင်ငယ်မတိန်ပြုခြင်းခံရတယ်အတ္တမပြုခြင်းခံရတယ်အနိုင်ထက်ပြုခြင်းခံရတယ်ဆိုလို့ရှိရင်ပြုခြင်းခံရတယ်မိသားစုတွေအနေနဲ့ကအနိစ္စဆုံးသက်ဆိုင်ရာယေစကမှာအမှုဖွင့်တန်ကြဖို့လိုပါတယ်အဲ့ဒီလိုတန်ကြားတာနဲ့တပြိုင်နက်တည်းမှာပဲကျွန်တော်တို့ဒီလူမှုဝန်ထမ်းဝန်ကြီးဌာနကိုလည်းအတိပေးကြောင်းကြဖို့လိုပါတယ်ကျွန်တော်တို့အတွေ့အကြုံရဆိုလို့ရှိရင်ရေမြောက်ပြီးတဲ့ကလေးတယောက်က အဲ့ဒါမှလည်းခိုင်းစီခြင်းခံရတယ်အကျဉ်းချင်းနဲ့မတရားပြုခြင်းခံရတယ်ဒီအမှုတွေကိုရဲစခန်းကိုတိုင်ကြားတဲ့အခါမှာရဲကအမှုမဖွင့်ပေးတာလည်းရှိတယ်။ဘာကြောင့်လဲဆိုတော့ဒီမိဘကိုယ်တိုင်ကလည်းကြောက်ရွံ့နေတာတွေလည်းပါတယ်အရွယ်မရောက်သေးတဲ့သူကိုယ်တိုင်ကအမှုလာဖွင့်တဲ့အခါမှာတရားဥပဒေတမန်ရှင်ဘောင်နဲ့မညီတဲ့အတွက်အမှုမဖွင့်ပေးနိုင်တဲ့ကိစ္စတွေလည်းဖြစ်တာလည်းရှိတယ်။နောက်
ကိုရာရဲ့အဖွဲ့အစည်းကဏ္ဍတစ်ခုကနေပြီးတော့ခရီးရောက်ရောက်တီထောင်ပြီးတော့မှဆောင်ရွက်ပြီးမှကလေးသူငယ်တွေရဲ့အနာဂတ်လှပအောင်ဖန်တီးပေးနိုင်မယ်လို့ကျွန်တော်အားလုံးမြင်ပါတယ်။ကလေးသူငယ်များအပေါ်မှာလိင်ပိုင်းဆိုင်ရာကျူးလွန်စော်ကားမှုနဲ့ပတ်သက်လို့အမေရိကန်ပြည်ထောင်စုမှာတော့ကလေးသူငယ်တွေပေါ်လိင်ပိုင်းဆိုင်ရာပြစ်မှုကျူးလွန်သူတွေအနေနဲ့ဘဟုအစိုးရကချမှတ်ထားတဲ့ မေဂန်စ်လော့ဆိုတာလည်းရှိပါတယ်။ညူဂျာစီပြည်နယ်မှာခုနှစ်ရွယ်မေဂန်ကန်ကာဆိုသူဟာအရင်ကကလင်းငယ်တွေပေါ်လိင်ပိုင်းဆိုင်ရာပြစ်မှုနှစ်ကြိမ်ကျူးလွန်ခဲ့သူတူကသူတို့ရက်ွက်မှာလာရောက်နေထိုင်ရာကနေမေဂန်ကိုအတ္တမပြုခြင်းတပ်ဖြတ်မှုကြောင့်သူမိဘတွေရဲ့ကြိုးပမ်းမှုနဲ့ဒီမေဂန်စ်လော့ဆိုတဲ့ဥပဒေကိုထောင်900ကျော်လေးခုနှစ်ကဘဟုအစိုးရကပြတ်ထမ်းပေးခဲ့တာဖြစ်ပါတ Dapon, Pimu, Julone, yet Julone, Pimune, Patelu, Ludu, Amia, Luedu, Lelam, Media, website, we, Trinzadwe, Legan Sazan, Rima, Pianwe, Penguin, Shibi, Lu Puezishi, Cleetung, Edwe, P. and Diego, Tiauswa, Kakwe, Pitade, you, Songwe, Muhale, Yamaninga, Ma, Tingem, Re, Muri, Babia, Ude, Joba Muma. Do use your Namuna account, who pip by John Tim Biain, the dream by yet with Mimia Gandago, Nigon Choa Parish.
You can bend but never break me, 'cause it only serves to make me more determined to achieve.